ဦးသိန်းတောင်ခမရဒီ22ရာစုပင်လုံဒုတိယအစည်းအဝေးနောက်ဆုံးနေ့မှာအတော်ပြင်းပြင်းထန်ထန်ဆွေးနွေးညှင်းခုံကြတယ်လို့ကြားပါတယ်အဲ့ဒီကြောင့်ကျွန်တော်တို့နည်းနည်းရှင်းပြပါလားခမရ
ဒီနောက်ဆုံးရက်ကတော့ UPDJC အစည်းအဝေးပေါ့နော်အဓိကအားဖြင့်ပြဿနာတက်တာကတော့ကျွန်တော်တို့နိုင်ငံရေးကဏ္ဍအနေနဲ့ဆိုနံပါတ်1က Right of Self Determination ပေါ့ကိုယ်ပိုင်ကြားထမ်းခွင့်ဆိုတာပါလေဆိုတဲ့အချက်နောက်တစ်ခုကပြည်တော်စုကနေခွတ်ထုတ်ခဲ့မှရှိစေရဆိုတဲ့ Right of Secession ပေါ့အဲ့ဒီနှစ်ခုမှအကျိန်းနေဖြစ်တယ်ကျွန်တော်တို့ဒီမှာဆွေးနွေးတဲ့အချိန်ကာလကလည်းပဲဘာတွေသွားတွေ့တယ်ဆိုတော့ကိုယ်ပိုင်ကြံတန်းခွင့်စရာသုံးပါတာနဲ့တမတော်သားစုဖွဲ့ကဟိုဆက်ဆက်တိမခံနိုင်ပေါ့ဗျာအဲ့ဒီပေါ်မှာအပြင်းထန်ပြောတာမျိုးတွေရှိရယ်တစ်ဖက်ကလည်းပဲပြည်တော်စုကခွဲထုတ်မှာရှိသေးရဆိုတာနဲ့ဤရေကိုပေါ့ဗျာတိုင်းသားနဲ့တကယ်ဖွဲ့စီအလုံးဝလည်းမခံနိုင်တော့ဖြစ်ပြီးတော့အလားကျစ်ဖြစ်တာပေါ့အဲ့ကျွန်တော်တို့ကကြောင့်နိုင်ငံပါတီစုဖွဲ့ကတမတော်ကတခါကဒုတာဝယ်ရေသုံးပါဒုတာဝယ်ကျွန်တော်တို့အလွန်နားခားတယ်ဗျာအဲ့ဒီအသုံးလုံးကြီးကိုကျွန်တော်တို့ကြားကိုကြားချင်းအောင်ဖြစ်ရတယ်ဆိုတော့အဲ့ဒီတို့ကျွန်တော်တို့မှာစိတ်အခန့်နေရှိနေတဲ့အခါကျတော့အဲ့ဒီအခက်ခဲတွေရကျွန်တော်ထင်တယ်နောက်ဆုံးမှာအဲ့ဒီအကျေတဝန်းကိစ္စ29ရက်နေ့ကညပေါက်တဲ့ဒီဝိုးသက်မုန်နိုင်ကြဆွေးနွေးရတဲ့ဆိုတွေဗျ။ဟ
ိုနည်းနည်းလေးထပ်ပြီးရှင်းပြပါလားပီတူဒီယာဘယ်ကိစ္စမှာဘယ်လိုတင်းမာတာကဘယ်အကြောင်းနဲ့ຫນွယ်နေလဲ
။ဒီမှာပထမဆုံးပြောရမယ်ချုပ်ရင်းချက်ကတော့ TOR ပေါ့ Terms of Reference and Interpretation ကအတိအကျမရှိတော့ကိုယ်ပိုင်ကြားထမ်းခွင့် Self Determination ဘယ်ကိုယ်ပိုင်ကြားထမ်းခွင့်ပြောတာတော့ဆိုတော့အဲ့ဒီဟာခြားတက်တယ်ဗျ။တဲ့တော့ဒီတမရတာစုဖွဲ့ကိုယ်စားလှယ်တွေထဲမှာလည်းသူတို့ပင်ညိုးတွေပဲတည်လာတာမျိုးကျွန်တော်တို့တွေ့ရတယ်ဗျာဟိုအရင်တုန်းကသူတို့ဝါရဖြန့်ထားတဲ့စာရသရဏီကပြောထားတဲ့ဟာပေါ့ဗျာဥပမာဖွံ့ဖွဲနေရကိုဒီပြည်တော်စံခိုင်းတဲ့ဘုံမေးပါဥဒရာဥသန်းထေးက140ခွန်ဖွဲ့စည်းပုံမှာခွတ်ထုတ်ခွင့်ပါတာကိုဆက်ဆော့ထည့်ထားတယ်လို့မျိုးပြောသွားတာပေါ့နော်ဒါတကယ်အနှစ်သာရရဲ့အခြေအနေကိုမသိသေးနဲ့ဘာဖြစ်လို့ဘိုးချုပ်အစံဒီချက်ကိုထည့်ခဲ့ရတယ်ပင်လုံးကြီးလာကမှသဘောတူရတဲ့အခြေအနေကဘာတွေနော်အဲ့ဒီတုန်းကဖြစ်တဲ့အနေထားတဲ့ဘလို့တွေဆိုတာထည့်မတော်ဘူးနဲ့ဖြတ်ပြောတော့အဲ့ဒီမှာဘာတော့တွေ့ရလဲဆိုတော့ကိုယ်ပိုင်ကြာထမ်းခွင့်ဆိုတာ ਨੇ ခွဲထွက်တယ်လို့ပဲထင်နေတာကျွန်တော်တို့နိုင်ငံရေးသိပ္ပံအရနားလေတာ Self Determination မှာရှိတဲ့လက္ခဏာကျ200က Right of Unification ပူပေါင်းခွင့်เนาะကိုယ်တွဲဆောင်ရွက်ခွင့်နဲ့နောက်တစ်ခု Right of Secession ခွဲထွက်ခွင့်ကနှစ်ပိုင်းရှိတယ်အဲ့ဒီထက်မှမှ Internal Self Determination ဆိုရင်တော့ခွဲထွက်ခွင့်လက်မခံဘူးပေါင်းစည်းမယ်တကယ်တော့ Autonomy ပေါ့ဗျာကိုယ်ဒေသအတွက်မှာကိုယ်ပိုင်အုပ်ချုပ်ခွင့်ကိုတောင်းတဲ့အနေအထားမျိုးတကယ်တော့တိုင်းရင်းသားတွေတောင်းနေတာဟာဒီလိုကိုယ်ပိုင်ကြာထမ်းခွင့်ယူဖြစ်တယ်ဆိုတာကျွန်တော်တို့သဘောပေါက်တယ်သူတို့တောက်လျှောက်တင်ခဲ့တဲ့1990ဖက်ဒရယ်မှုနဲ့ပတ်သက်တဲ့ဒီစာရစရနေသူတို့အပြင်မှာတင်ခဲ့တာနောက် UNFC ကတင်ဒါတွေလေ့လာလို့ရှိရင်ဘယ်သူမှပြည်တော်စုကခွက်ထွက်ဖို့ဆိုတော့မရှိ
ဘူးဦးသိန်းနောက်ကျွန်တော်ဖြတ်ပြီးမေးပြစီတိုင်းသားအဖွဲ့အစည်းတွေကဒီလိုခွက်ထွက်ခွင့်ဆိုတဲ့စကားလုံးတုံးဆွဲပြီးတောင်းဆိုတာမရှိဘူးလားလုံးဝ
မရှိဘူးရသူကမထည့်ဘူးပြောတာတက်တနာပါလဲဆိုတော့ကျွန်တော်တို့အထက်မှာပြည်တော်စုကခွက်ထွက်ခွင့်မရှိသေးရဆိုတော့အပိုင်တစ်ပိုင်ပါအဲ့ဒီပိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခက်အခဲဖြစ်ကြရတာ။အဲ့တော့တကယ်ကတော့ကျွန်တော်နားလည်သလောက်ကတော့ဒီမှာပထမပိုင်းကတော့ဒီတစ်ဖက်တစ်ဖက်ဆွေးနွေးကြရတယ်ပြင်းထန်တယ်ဗျ။ပြင်းထန်တယ်။ဒါပေမဲ့နောက်ပိုင်းကျတော့နားလည်လာတယ်။အော်သူတို့ကဒါကိုစိတ်ပြီးပဲကိုကဒါစိတ်ပြီးပဲ။ဆိုလိုချင်တာကဒီတပ်မတော်သားအစုဖွဲ့ကကျွန်တော်တွေ့တာသူတို့ကကိုယ်ရဲ့ဖြာထားခွင့်ဆိုတော့အတိမပြုချင်တယ်။ဒါပေမဲ့ခွဲထွက်မှာတော့သူတို့မလိုလားဘူး။အော်တစ်ဖက်ကလည်းပဲတိုင်းသားနဲ့နိုင်ငံဖွဲ့စည်းတွေကခွဲထွက်ခွင့်သူတို့မတောင်းဘူး။သူတို့ခွဲထွက်မှာမဟုတ်ဘူး။ဒါပေမဲ့ခွက်ချက်ကမရှိစီရဆိုစာသားမျိုးတော့မထည့်စီချင်ဘူး။ဆိုတော့အဲ့ဒီအနေထားမှာတစ်ဖက်နဲ့တစ်ဖက်အလန့်ကွာနေတော့ဆိုတော့ကျွန်တော်တို့ကြားကနေပြီးတော့ဝင်ဖြန်ကြည့်တဲ့ဟာတွေရှိပါတယ်။ဒါဆိုလို့ရှိရင်ခွက်ချက်ကမရှိစီရဆိုမဟုတ်ဘဲနဲ့ပြည်တော်စုအဖွဲ့ဝင်ပြည်နယ်များသည့်ပြည်တော်စုဤအချုပ်ချာအာဏာနဲ့နယ်မြေတရားမှုကိုထားဝဆိုင်တင်းတင်းကာကွယ်ပြီးဆိုတာမျိုးထည့်ရင်မဖြစ်ဘူးလားဆိုတဲ့အခါကျတော့လည်းဒီဘက်ကသဘောမတူဘူး။ဟုတ်ဘူး။ဘာမှမပါတာအကောင်ဟိုကဘာမှမပါရင်တော့ကိုယ်ဝင်ပြတိုင်းဝင်ပြီးမှမပြုနိုင်ဘူး။ဆိုတော့အဲ့ဒီလိုအလန့်ဝေးနေတာလေးပေါ့နော်။အဲ့ဒီအခြေခံလေးကတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတာဘာဆိုတာနှစ်ပတ်သဘောတူကြီးကဘုံသဘောတူကြီးတစ်ချက်ချပေးနိုင်မယ်ဆိုရင်ပြည်လည်နိုင်လောက်တယ်ကျွန်တော်ယူဆရတယ်ဗျာ
မြို့အဲ့တော့ဘုံသဘောတူကြီးချက်ကိုစာနဲ့ဆိုရင်ဘလို့အထိပ္ပယ်ဖွင့်ရင်ကောင်းမလဲဗျာ
ခုနကကျွန်တော်ပြောသူပဲပြည်တော်စုရဲ့အချုပ်အခြာအာဏာနဲ့နေမြေတည်နှံ့မှုကိုထိပါခြင်းမပြုဘဲဒီမိုကရေစီနီလန်းတကြကိုယ်ပိုင်ပြဋ္ဌာန်းခွင့်သုံးဆုံးနဲ့ရှိရသုံးဆွဲတဲ့ Internal Self Determination နော်အဲ့ဒါမျိုးဖြစ်တယ်လို့ဘုံသဘောတူကြီးချနိုင်မယ်ဆိုရင်တော့ဖြစ်နိုင်တယ်
ဟုတ်ကဲ့အဲ့တော့ဒီခြုံငုံမီပြောမယ်ဆိုရင်ဒီညီလာခံရဲ့ရလက်ကိုဦးသိန်းတောင်ဘယ်လိုပြောမလဲခင်ဗျာ
ကျွန်တော်တို့ကတော့ကြိုးစားမှာပဲပထမအစည်းအဝေးကကျွန်တော်စာရန်92ဆောင်တယ်လူကအများကြီးမျောလင့်တာပေါ့ဗျာစာရန်နေပဲတင်သွားပြီးတော့ဘာမှရလက်မထွက်ဘူးလို့ပြောကြတယ်ဒီမှာတော့ကျွန်တော်တို့ပေါ်ပေါက်လာမဲ့ဖက်ဒရယ်ပြည်တော်စုနဲ့ပတ်သက်လို့အဲ့ဒီဖက်ဒရယ်ဘူးဆိုတာဘာတွေဘယ်ချက်လက်တွေဖြစ်ပါလဲဆိုတော့ဆက်တိုက်တယ်လို့ပေါ့ဗျာခေါင်းစဉ်တွေကိုချမှတ်နိုင်တဲ့အနေအထားမျိုးထိရောက်တာတော့တစုံတရာတော့ရှိဦးဖြစ်တယ်လို့ကျွန်တော်ပြောရမှာပဲအဲ့တော့နောက်တစ်ခုကဒီမှာအဲ့ဒီလာကန်မှာတကယ်ချင်းဆိုင်ရတဲ့ကြေညာနှစ်ရက်ပေါ့ဗျာကျွန်တော်မြင်တာဒီဒုတိယအစည်းအဝေးမှာအဲ့ဒါနံပါတ်1ကစက်ကြီးတမိတ်စီပေါ့ဗျာတရားဝင်မှုကြေညာ တရားဝင်ပြဿနာဆိုတော့အခုတက်လာတဲ့ EEO ထဲမှာ NCA လက်မှတ်ထိုးတဲ့အဖွဲ့ချက်ဖွဲ့ပဲပါတယ်။မူရ NCU ဒီသမ္မတယူသိမ်းစင်ဆိုရနဲ့ဆောင်းခက်စင်က22ဖွဲ့ရှိတာ။အဲ့22ဖွဲ့ကချက်ဖွဲ့ပဲပါတယ်ဆိုတော့အုံလုံးကိုမလွှမ်းခြုံနိုင်ဘူး။ဒါကျွန်တော်တို့ပြောရ။နောက်တစ်ချက်ကဒီ UPDGCU တက်လာတဲ့ဒီဘူတွေကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကနေဆက်တက်ရ။ဒါပေမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကကျွန်တော်တို့အကြောင်းအကြောင်းကြောင့်မဟုတ်အချင်းကန့်တက်ချက်ကလည်းရှိတဲ့အခါကျတော့တိုင်းနယ်ပြည်နယ်အားလုံးမှာမလုံနိုင်ဘူး။မလုံနိုင်တဲ့အခါကျတော့အားလုံးရဲ့သဘောထားတွေကိုပုံစုစည်းဖော်ပြရတယ်ဆိုမပြောနိုင်တဲ့အတွက်အဲ့ဒီအချက်က legitimacy ကိုထိခိုက်စေတဲ့အချက်ဖြစ်တယ်စိန်ခေါ်ချက်တစ်ခုဖြစ်တယ်ဒုတိယတစ်ချက်ကတော့ time frame အချိန်ကြတနာပေါ့ကွာအချိန်ကြတနာဆိုတာဒီလိုတက်တုတ်ရိုက်လို့ရတာနဲ့ပတ်သက်လို့အပြစ်တော်တင်လို့မရဘူးကွာဘာလို့လဲဆိုတော့ဒီစဉ်နဲ့မြဒီ IDV တွေကဒုက္ခရောက်နေတယ်ဒုက္ခတွေတွေစစ်ပွဲကဖြစ်နေတယ်အတိုင်းကြီးရဲ့ဘာသာတွေကုန်ကြတယ်အဲ့ဒါလိုအနေအထားမျိုးမှာအချိန်ဆိုင်လို့မရတော့ဆုံးရမှာတော့အမှန်ပဲဒါပေမဲ့တစ်ဖက်ကလည်းပဲအားလုံးခြေခြေပြန့်မှပါဝင်နိုင်ပြီးတော့ကြည်ကြည်လေးလေးအရှင်ကြီးဆွေးနွေးတာမျိုးဖြစ်တဲ့နယ်ကိုကျွန်တော်မြင်တယ်။ဆိုတော့အဲ့ဒီနှစ်ချက်ရဒီမှာကျွန်တော်တို့ဒီနီလာကန်ဟာအခက်အခဲတွေရှိတယ်။တို့ရပြင်ကျွန်တော်ပြောနိုင်တာဒီအချိန်မှာ NCA နဲ့ပတ်သက်လို့သူတို့တောင်းဆိုတဲ့အချက်ရှိချက်နောက်4ချက်ပေါ့နော်။အစိုးရနဲ့ဆွေးနွေးနေတဲ့ UNSC သူက NCA ကိုတိုင်းရင်းမထားဘူး။အဲ UNSC လည်းပါလာနိုင်တဲ့အလားအလာရှိတယ်။တို့တော့သူသာမတက်ဘူး။အဲ့တော့လိလာသူဖြစ်သူတို့မတက်ဘူးဆိုမတက်အဲ့ဒီအချိန်မှာဒီမြောက်ပိုင်းမှာမိဖွဲ့ပေါ့တရင်အားကြီးတဲ့ဒါရွေးကြရတယ်ဟောပြီးတိုင်းမှာကျွန်တော်စိုက်ကြည့်ဖြစ်စေမစိုက်ကြည့်ဖြစ်စေသဘောတူပြီးဖြစ်စေမတူပြီးဖြစ်စေဒီဘွက်ကဘယ်သူကဖိတ်လို့ပဲဖြစ်ဖြစ်ဒီကိုရောက်လာတယ်ဖွံ့ဘွက်ကိုတက်တယ်ညစာစားဘွက်ကိုရောက်တယ်ဆိုတာဒါအပြုသဘောဆောင်တဲ့ကောင်းတဲ့လက္ခဏာချက်တွေကျွန်တော်မြင်တယ်နောက်တစ်ခါသူတို့ကအဲတော့တိုင်မှာပုံကွန်တယ်အလို့သဘောတူဆုံဆွေးနွေးသွားတယ်အလို့သဘောတူဆုံဆွေးနွေးတယ်ဆိုတာမှာဟိုတိုင်တိုင်းမဆွေးနွေးဘူးလို့ဆိုတယ်ဘယ်လိုပဲဖြစ်ဖြစ်ဒါ first engagement ပဲဗျာဒါတော်တော်အရေးကြီးတဲ့အချက်ဖြစ်တယ
်ဒေါအောင်ဆန်းစုကြည်ရဲ့လှုပ်ဆောင်မှုတွေကိုဦးသိန်းတန်းကိုကျွန်တော်အချင်းချင်းလေးပြောပြပါလားဘယ်လိုမြင်လဲ
စစ်တော်ကတော့ဒေါအောင်ဆန်းစုကြည်ဟာကမ္ဘာပြည်နိုင်ငံရေးမှာအလွန်အရေးပါတဲ့အခက်ကဏ္ဍရှိနေတယ်ကျွန်တော်တန်းပြည်အတွက်မရှိမဖြစ်လိုအပ်တဲ့အကောင်းဆောင်တရားဥပဒေအဲ့လိုပြလိုက်လို့ကျွန်တော်ကဒေါအောင်ဆန်းစုကြည်အစိုးရအဖွဲ့ဒေါအောင်ဆန်းစုပါတီလှုပ်ဆောင်ချက်တွေကိုအကုန်သဘောတူတယ်လို့ကျွန်တော်မဆိုလို့ကျွန်တော်သဘောမတူတဲ့အချက်တွေအများကြီးရှိတယ်ဒေါအောင်ဆန်းစုရဲ့အစိုးရအဖွဲ့ထဲမှာယုံကြည်စိတ်ချဖို့မထိုက်တန်တဲ့လူတွေပါဝင်နေတာအည်သူမပြည့်မီလို့ပါသူတွေပါဝင်နေတာတိုင်းစီမှာဖြစ်ဖြစ်တဲ့ကိစ္စတွေ၊ကိုင်းကွဲပုံတွေနဲ့ပတ်သက်တာတော့သဘောမတူဘူး။တို့ရတယ်ဒါဟာကျွန်တော်တို့ဒီမိုကရေစီအင်အားစုတွေကြားမှာရှိတဲ့ကွဲလွတ်ချက်ပဲ။ကျွန်တော်တို့ရင်ဆိုင်နေရတာဆက်အာဏာရှင်စနစ်ဖြစ်နေတာ။အာဏာရှင်စနစ်ကြီးကိုခြေမုံးမှုအတွက်เนาะကျွန်တော်တို့အမြင့်ပြုတ်ဖယ်ရှားမှုအတွက်လုပ်တဲ့နေရာမှာဒေါအောင်ဆန်းစုကြည်ကတပ်ဦးမှာအလံကန်ကောင်းဆောင်ဖြစ်တယ်လို့ကျွန်တော်ယူဆ။အဲ့တော့ကျွန်တော်တို့ထဲမှာရှိတဲ့သဘောထားကွဲလွတ်မှုတွေရှိပါတယ်။ဒါတစ်ပိုင်းပါပဲ။အဲ့ဒီမကြည်တယ်မှုတွေဟာကျွန်တော်တို့နဲ့ဆက်အနာရှင်တွေရှားထဲမှာရှိတဲ့ကွဲလွဲချက်နဲ့မတူပါဘူး။ဒါဟာကျွန်တော်တို့ခေါင်းဆောင်တဲ့ဒုရုရှားထဲမှာမိခွက်အင်အားစုတွေရှားထဲမှာဒီမိုကရေစီအင်အားစုတွေရှားထဲမှာရှိတဲ့ကွဲလွဲချက်တွေကိုကျွန်တော်ယူဆတယ်။ကျွန်တော်တို့တိုင်းပြည်အတွက်ခဏအချိန်ထိဒေါ်အောင်ဆန်းစုကြည်ဟာအရေးကြီးဆုံးလူအဆုံးခေါင်းဆောင်တစ်ယောက်ဖြစ်နေတဲ့ဆဲပဲလို့ကျွန်တော်